ဘာသာဝင်တွေဖျားရှိခိုးတဲ့အခါမှာယတနာတရား၅ပါးတို့မှာအခါခတ်သိမ့်ကိလွငိမ့်ပါစေဆိုပြီးဆုတောင်းလို့ရှိပါတယ်။ယတနာတရားဟာပျက်စီးခြင်း၅ပါးပါ။အဆွေအမျိုးပျက်စီးခြင်း၊ယောဂါကြောင့်ပျက်စီးခြင်း၊စီးပွားဥစ္စာပျက်စီးခြင်း၊အကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်။ပစ္စည်းချင်းငါးပါးကိုစစ်အာဏာသိမ်းခေတ္တိုင်းမှာကြုံတွေ့ရပါတယ်။1962စစ်အာဏာသိမ်းချိန်ကစပြီးလူဦးရေစီးရင်လုပ်တဲ့2014အထိလူပေါင်း900,000ကျော်အသေးအပြောက်ရှိနိုင်တယ်လို့လန်ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာတမ်းမှာခန့်မှန်းတာပါလေ။စစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ600,000ကျော်ရှိမယ်လို့ Transnational Institute က2005မှာခန့်မှန်းပါလေ။နာဂစ်မုံတိုင်းကြောင့်တေဆုံးသူကတော့တသိန်းခွဲနီးပါးရှိပါတယ်။ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်နေတော့ကရရေးကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9,000ကျော်နဲ့ကချင်တပ်သား1,000တေဆုံးတယ်လို့ James Intelligence စာဆောင်မှာကမန့်တာပါတယ်။အငင်းစားစစ်ဘုသမ္မတလုပ်လဲလက်ရှိစစ်ဘုကိုမထိန်နိုင်ပါဘူး။ဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြမပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်တိုင်းပြည်စည်းဝါးရေးနလန်ထချိန်နဲ့စစ်အာဏာသိမ်းချိန်တိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြန်မာပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့တရုတ်တို့ထက်များပါတယ်ဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်း1950ကနေ1995အထိ45နှစ်တာကာလအတွင်းမှာမြန်မာပြည်သားတွေရဲ့ဝင်ငွေဟာအစ်တောင်အာရှမှာအ ਨੇ ဆုံးဖြစ်တာတွေ့ရတယ်လို့ပမောက္ခဥက္ကမောင်ကြီးနဲ့စီဝါရေးပညာရှင်အဖွဲ့ကဆိုပါတယ်1950ကစတဲ့ပြည်တော်သားစီမံကိန်းမှာလိုအပ်တဲ့စီဝါရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက်စီဝါရေးတိုးတက်ဖို့အခြေအနေကောင်းနေတော့ဆီယာနာသိန်းနာဖြစ်ပါတယ်ဆီယာနာသိန်းနဲ့1962ခုကစပြီးမြမစီဝါရေးနလန်မထူနိုင်တော့တာ1988လူလူအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ
်ပါလီမန်ဒီမိုကရေစီခေတ်မှာတိုင်းရင်းသားလုပ်ငန်းရှင်လူဒန်းစာပေါ်ထွက်လာပါတယ်1955ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမိုးလိုပေါက်လာပါတယ်အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြပြီးနိုင်ငံရေးကင်းတဲ့ဗက်မလိုက်တဲ့အမှုဒန်းစနစ်ကိုတည်ထောင်ပါတယ်လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားဖို့အခြေအနေတွေရှိလာပါတယ်အလို့သမားသမဂ္ဂဘာသာရေးလူမှုရေးနဲ့လုပ်ငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမို့အယက်သားအဖွဲ့အစည်းရှင်တန်ပြီးဩဇာရှိမှုအလားအလာရှိပါတယ်ဒီလိုအခါမှာစီးပွားရေးအတိုင်းအဝိုင်းကအာဏာရှိလာပြီးပြည်တွင်းစစ်ကြောင်းအရေးပါလာတဲ့စစ်တပ်အခန်းကဏ္ဍကသိမ့်သိမ့်သွားနိုင်တာမို့အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ်
ဆိုရှယ်လစ်လမ်းစဉ်ကိုတပြည်လုံးလက်မခံတဲ့အခါမှာဈေးဝက်စီးပွားရေးကိုကျဉ်သုံးသွားမယ်လို့စစ်အစိုးရကကြေညာပါတယ်။ဒါပေမဲ့လွတ်လပ်တဲ့ဈေးကွက်မဟုတ်ပဲနေရာတိုင်းမှာစစ်ဘုကချုပ်ကင်ထားတဲ့ဈေးကွက်ဖြစ်နေပါတယ်။ပြည်တွင်းပြည်ပကော်မတီသို့မဟုတ်အစိုးရတွေနဲ့တိုးတိုးတိတ်တိတ်ပူးတွဲလုပ်ကင်တာဟာပိုပြီးအကျိုးရှိတယ်လို့စစ်အုပ်စုကယူဆပါတယ်။နေပြည်တော်ကိုတိဆောက်ပြီးကြံ့ဖွံ့အစိုးရဖွဲ့စည်းနိုင်တာကိုအောင်မြင်မှုအဖြစ်စစ်အုပ်စုကသတ်မှတ်ပါတယ်။တချိန်တည်းမှာပဲမြန်မာပြည်သား3,000,000လောက်ထိုင်းနိုင်ငံမှာအလုတ်သွားလုတ်ကြရပါတယ်။တိုင်းပြည်ဆင်းရဲနွမ်းပါချိန်မှာအာဏာရှင်အမိတ်နဲ့တိဆောက်တဲ့နေပြည်တော်ဟာတိုင်းပြည်ရဲ့ဝန်ထုပ်ဝန်ပိုကြီးဖြစ်လာပါတယ်။တိုင်းလူပြည်သားအများစုကတော့ကြာလီဆင်းရဲတွင်နဲ့လီဖြစ်လာပါတယ
်။ဆင်အာဏာသိမ်းတဲ့ဖြစ်စဉ်မှာအကျင့်သီလနဲ့အမှန်တရားလုံးဝပျက်စီးသွားပါတယ်။ဦးနှုအစိုးရကဗိုလ်ချုပ်နေဝင်းကိုသမရရာထူးမပေးလို့ဆင်အာဏာသိမ်းရတာလို့သတင်းဆောင်တဲ့လူကြီးတွေပြောလို့ရှိပါတယ်။ဘူတရွှေကတော့ပိုပြီးလက်ွက်များပါတယ်။စစ်ဘုဟောင်းကြီးစိုးတဲ့ကျန့်ဖို့ပါတီအမြဲတမ်းအနာရဖို့စီစဉ်ပါတယ်။ရွက်ောက်ပွဲအပြတ်သက်ရှုံးတော့အကြံကုန်ပြီးစစ်အာဏာသိမ်းပါတယ်။ဘုန်နေဝင်းနဲ့ဘူတန်းရွှေဟာမိမိရာထူးတက်တန်းကုံဆုံးသွားတဲ့နောက်ပိုင်းအနည်း20ရောအထိအာဏာလက်ကင်ထားနိုင်ခဲ့ကြပါတယ်။မိမိရဲ့လက်ရောက်မှရာထူးတက်တန်းကုံဆုံးရင်မြောက်တိတ်ကိုင်းလို့ဖြစ်မှာကိုတွေးကြောက်ပြီးတက်ချုံမင်းအောင်လိုင်ကစစ်အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ်။ပြည်သူကိုယ်စားလှယ်အစိုးရဩဇာအာဏာရှိလာလေလေစစ်ကောင်းဆောင်ပိုင်းရဲ့အခွင့်အရေးတွေဆုံးရှုံးလေလေဖြစ်လာမှာကိုလက်မခံနိုင်ရပါဘူး။ဒါပေမဲ့ ပျက်စီးခြင်း၅ပါးကိုတည်ဆောင်လာတဲ့စစ်ဘိုလ်ကိုစားပြုအစိုးရကိုပြည်သူလူထုကဘယ်တော့မှလက်ခံမှာမဟုတ်တာကတော့သိကြနေပြီဖြစ်ပါတယ်ခင်ဗျာ။